မြန်မာစစ်ကောင်စီအနေနဲ့အရေးပေါ်သက်တမ်းထပ်တိုးလိုက်ပြန်ပါတယ်။မြန်မာနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားတဲ့ခလာကိုနောက်ထပ်6လသက်တမ်းတိုးမြင့်လိုက်တယ်လို့စစ်ကောင်စီကဒီနေ့ကြေညာလိုက်တာပါ။ဆရာနာသိန်းတဲ့၄နှစ်ပြည့်မတိုင်ခင်တည့်ရက်လို့ဒီနေ့ဇန်နဝါရီ31ရက်နေ့ကျင်းပတဲ့စစ်ကောင်စီအမျိုးသားကာကွယ်နဲ့လုံခြုံရေးကောင်စီစီဝေးကအခုလိုသက်တမ်းတိုးဖို့ဆုံးဖြတ်လိုက်တာပါ။စစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူပြည်သူ့လွတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်နောက်ဒုတိယကာကွယ်ဦးစီးချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းနဲ့သက်ဆိုင်ရာစစ်ကောင်စီအကြီးအကဲတွေဒီစီဝဲကိုတက်ရောက်ခဲ့ကြပါတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အတွက်တည်ငြိမ်အေးချမ်းမှုလိုနေသေးတာကြောင့်လွတ်ဆောင်ဖို့လိုအပ်နေတာတွေကိုအချိန်ဟုန်မပြတ်ဆောင်ရွက်ဖို့ဆက်လက်တာဝန်ထမ်းဆောင်ဖို့နောက်ထပ်6လသက်တမ်းတိုးရေးယာယီသမ္မတတာဝန်ယူထားတဲ့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအစည်းအဝေးမှာတင်ပြခဲ့ပါတယ်ဒီတင်ပြချက်ကိုမြေသားကာကွယ်နဲ့လုံခြုံရေးကောင်စီဖွဲ့ဝင်တွေအထူးဖိတ်ကြားတာသူတွေဆွေးနွေးပြီးအတည်ပြုလိုက်တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ။